ကချင်ပြည်နယ်ကလီတိုလမ်းမကြီးမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA အကြမ်းမှာဒီကနေ့အောက်တိုဘာ၄ရက်နေ့မှာတနအီနေ့ပါကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တနိုင်းဘက်ကိုရိခါပို့ဖို့သွားတဲ့စစ်ရင်တန်းအတွက်လမ်းကြုံလုံကြုံရေးယူထားတဲ့တပ်တွေနဲ့တိုက်ပွဲဖြစ်သွားခဲ့တာလို့ KIA ဘက်ကပြောပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်တွင်းကတိုက်ပွဲအခြေအနေကိုတော့ကိုသားညိုဦးကပြောပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံနောက်မြောက်ဖက်အိန္ဒိယနိုင်ငံကနေအရှေ့မြောက်တရုတ်နိုင်ငံထိပေါက်တဲ့ကချင်ပြည်နယ်တွေကလီတိုလမ်းမကြီးပေါ်မှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေဒီနေ့တိုက်ပွဲဖြစ်ပါတယ်။တိုက်ပွဲဖြစ်တဲ့နေရာကတော့ဖားကန့်မြို့နယ်နဲ့တနိုင်းမြို့နယ်အဆက်ဒေသမှာဖြစ်ပါတယ်။ဒီမနက်စင်တိုင်းဝင်းကြီးလောက်ကတိုက်ပွဲတွေဖြစ်ခဲ့ပြီးတော့တနိုင်းလောက်ကြာတယ်လို့တိုက်ပွဲဖြစ်ပွားရာနေကဒေသခံတဦးက VOA ကိုပြောပါတယ်
။ပမာပောက်တဲ့ဆောင်ဒီနေ့တိုက်ပွဲဖြစ်တဲ့ချိန်မှာအများကတော့တောဆီအဆက်တော်များလေခေါ်တဲ့တိုက်ပွဲဖြစ်တယ်လို့ကြားပြီးထိခိုက်ကြတယ်လို့ကြားမိ
တယ်။ KIA ရဲ့ပြည်ညာရေးတာဝန်ခံဘုံမီနော်ဘူးကတော့လီတိုလမ်းမကြီးမှာတိုက်ပွဲဖြစ်တဲ့သတင်းကြားသိရပြီးမယ်အချိန်ဒီအသေးစိတ်ကိုတော့မသိရသေးတဲ့အကြောင်းပြောပါတယ်။
အမှန်တကယ်ဒီလိုလားမဟုတ်ပါဘူးတော့တိုက်ပွဲတွေရှိတာတော့အဲတင်းတိကျက်ပါတယ်။ဒါပေမဲ့တစ်ခါတစ်ခါတိုက်ပွဲတွေရောမဟုတ်ပါဘူး။ကော်ဖီဆက်ကလည်းသူတို့အဲဒီရေပေါ့ဒီပင်းပလေးညာတွေရောက်လို့ဆိုတော့သူတို့လည်းအယူခံတာတွေပြုဆိုတော့အဲလမ်းမကြီးတွေယူတဲ့ဘိုင်းရှိတာပေါ့အဲ့ဒါကျွန်တော်တို့လက်ရှိတွေ့နေတဲ့တိုက်ပွဲတွေရှိ
တာ။ချင်းပြည်နယ်ခြေဆိုင်သတင်းမီဒီယာတွေမှာတော့မနေ့၈ရက်လောက်ကတနိုင်းမြို့နယ်ကောက်ရရွာအနီးမှာလမ်းလုံးကျွင်းယူထားတဲ့စစ်ကောင်စီတပ်တွေကို KIA ကနေပြီးတော့မိုင်းဆွဲတက်ခိုက်တယ်လို့ဖော်ပြပါရတယ်။ပြီးခဲ့တဲ့သတင်းပတ်ကလေးကမြကြီးနာမိုးကောင်းဘက်ကခြေတက်လာတဲ့စစ်ကောင်စီရဲ့စစ်ကြောင်းနဲ့ရင်တန်းဟာလီတို့လမ်းမကြီးအတိုင်းတက်လာတဲ့အချိန်မှာမိုးကောင်းဖားကန့်နဲ့တနိုင်းစားတဲ့မြို့နယ်တွေဘက်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့တာပါ။ဖားကန့်မြို့နယ်လဝါကြီးရွာအနီးမှာဖြစ်ခဲ့တဲ့တိုက်ပွဲကြောင့်ခွန်ဆိုင်ရန်ရွာကလူ300ကျော်လဝါရွာဘက်ကိုတင်းရှောင်နေကြရပါတယ်။ဒီလိုလမ်းမတစ်လျှောက်ကြီးရွာတွေကဒေသခံတွေဟာသူတို့ရွာအတွင်းတိုက်ပွဲဖြစ်မှာကိုစိုးရိမ်နေကြသလိုတချို့တွေကတင်းရှောင်တာရှိနေတဲ့ကြောင်းတိုက်ပွဲဖြစ်ရာနီးကဒေသခံကပြောပါတယ
်ဖြည်းဖြည်းတော့မရှိဘူးနော်ချောင်းနေရတယ်ဆိုတော့သူတို့ကခံပြီးဖြည်းဖြည်းတယ်တော့မှမင်းကဆက်ရင်မဟုတ်တော့စိုးရိမ်တာပေါ့သူတို့အနေနဲ့ဒီမိုကရေစီနဲ့နာမည်မရှိတော့မှကြောက်လို့ပေါ့နော်လို့ချောင်းနေရတာညာတယ်ကျွန်တော်တို့လည်းချောင်းနေရတယ
်အော်တိုဝါလာတရနေနဲ့နှစ်ရက်နေကဖားကန့်မြို့နယ်အတွင်းဖြစ်တဲ့တိုက်ပွဲတွေမှာဝရဆွတ်ကြီးရွာအတွင်းလက်နက်ကြီးကြီးကြောက်ခဲ့တာကြောင့်အသက်45နှစ်အရွယ်မျိုးသားတဦးနဲ့အသက်12နှစ်အရွယ်မိန်းကလေးတဦးထိခိုက်ဒဏ်ရာရပါတယ်။ဒီလ3ရက်နေ့ကလည်းကချင်ပြည်နယ်ပူတာအုံမြို့နယ်ကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုင်လာမယ်လို့သတင်းထွက်ပေါ်ခဲ့ပြီးတော့ပူတာအုံမြို့အဝင်မူလာရှိတီဂိတ်ကိုဒေသခံ PDF တပ်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆင်မြို့နယ်မှာတော့မူဆင်နဲ့ကျင်းစန်းကြော့အကြားကောင်းခံရွာမှာအမည်မသိလက်နက်ကိုင်တပ်ဖွဲ့တွေကပစ်ခတ်တာမို့လို့ရဲရရှိတူတိုက်ဆုံခဲ့ပါတယ်ခင်ဗျာ။